မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နဲ့ထိုင်းနိုင်ငံတွေကသူတို့ရဲ့နေဆက်တွေကိုသူတို့ရဲ့နေဆက်လုံခြုံရေးတွေကိုတင်းကျပ်လိုက်တဲ့အတွက်တရားဥပဒေစိုးမိုးမှုမရှိတဲ့မြန်မာနိုင်ငံရဲ့အရှိတ်အဟတ်ချမ်းမှာအခြေစိုက်တဲ့နိုင်ငံတကာယာစုဝိဂိုင်းတွေကမက်သက်အဖက်ဒမင်းစိတ်ကြဆေးအမြောက်အများကိုလာအိုနိုင်ငံကနေတဆင့်တင်ပို့နေတယ်လို့ကုလသမဂ္ဂမွေးစေဝါနဲ့ယာစုဝိမှုနေနေဌာန UNODC ကပြောဆိုပါတယ်အရှိတ်တောင်အာရှရဲ့မက်ခေါင်မြေဝန်းတွေမှာမြက်ကောင်မြေဝန်းနိုင်ငံတွေမှာနိုင်ငံသားယင်းနှိမ့်မြုံနယ်သူတွေကိုဆွဲဆောင်ဖို့အတွက်စီမင်းစင်ကန်တင်ကြပ်မှုမရှိတဲ့အထူးစီးပွားရေးဇုန်တွေဟာကာစီနိုလောင်းကစားရုံတွေအပြင်ရာဇဝဲဂိုင်းတွေရဲ့တရားမဝင်မှောက်ကိုကုသံရောင်းဝယ်မှုနဲ့ငွေကြေးခွာချမှုတွေအတွက်အဓိကနေရာတွေဖြစ်လာနေတယ်လို့ UNODC တာဝန်ရှိသူတွေကမကြသေးမီက VOA ကိုပြောဆိုခဲ့ပါတယ်။ဒေသတွင်းအထူးစီးပွားရေးဇုန်128ခုကကာစီနိုလောင်းကစားရုံ140ကျော်ကိုကုလသမဂ္ဂဌာနကွဲကလေ့လာခဲ့ပါတယ်တချို့စီးပွားရေးဇုန်တွေဟာရာဇဝဲမှုနဲ့ကြော်ကြတဲ့မြန်မာထိုင်းလာအိုသုံးနိုင်ငံနယ်စပ်ကရွှေတရီကန်နယ်မြေထက်ပိုဆိုးတယ်လို့ UNODC ကပြောဆိုပါတယ်။လာအိုနိုင်ငံရဲ့အနောက်မြောက်ဘက်မှာမြေဧကာပေါင်း 24,800 ကျော်ကိုရယူပြီးအဓိကကာစီနိုလုပ်ငန်းတွေလုပ်ကိုင်နေတဲ့ King Romance Company ကိုဖွင့်လှစ်နေတဲ့တရုတ်လူမျိုးကြောင်ဝေဟာဆိုလို့ရှိရင်ပိတ်ဆို့တန်ခတ်မှုတွေကြားကပဲငွေအင်အားကောင်းကောင်းနဲ့လုပ်ကိုင်နေကြောင်း UNODC အရာရှိကပြောဆိုပါတယ်။ကြောင်ဝေနဲ့သူ့ရဲ့ကုမ္ပဏီဟာနိုင်ငံတကာရာဇဝတ်မှုကွန်ရက်ရဲ့အဓိကဌာနဖြစ်ပြီးအထူးစီးပွားရေးဇုန်တွေကနေတဆင့်မူရေးစီဝါကုတန်ရောင်းဝယ်မှုကိုလုပ်နေသလိုမြန်မာမူရေးရာဇာတွေအတွက်ငွေကြေးခွာချမှုတွေလှုံ့ဆော်ပေးနေတယ်လို့2018ခုနှစ်တုန်းကလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကသတ်မှတ်ခဲ့ပါတယ်။